Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညပဲ VOA season တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညစီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီကနေ့ညဘက်သတင်းတွေကိုမတ်သိန်းကြီးထိုက်နေအတူကြီးညာပေးတော့မှာပါ။ EN Nuclear အရေးဒီကနေ့နောက်ဆုံးထားအပြေရှားဖို့သတ်မှတ်ထားပြီးမယ်လဲ။နောက်ထပ်ဆွေးနွေးစရာတွေကျန်နေသေးတာကြောင့်ဒီစနေနေ့မှာဆက်ပြီးတော့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဆွေးနွေးမှုတွေပြုလုပ်သွားမှာ။ဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်တွေရဲ့ Ramadan ဥပုသ်ကာလအတွင်းအလူတစ်ခုမှာလူတွေအလူရဲ့တိုးဝေတာကြောင့်ဒီလူပေါင်း23ဦးထက်မနည်းသေဆုံးသွားတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန္ဒချင်
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့မြန်မာနိုင်ငံတွင်းကလူမှုဖူလုံရေးလုပ်ငန်းတွေမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအားနည်းနေတယ်လို့နိုင်ငံတကာအဖွဲ့အစည်းကဝေဖန်လိုက်ပါတယ်ဒီအကြောင်းနဲ့တူကရင်ပြည်နယ်ကော့ကရိတ်မြို့နားမှာဒီကနေ့တိုက်ပွဲတွေထပ်ဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
အော်ကျွန်တော်တို့ဒီလမ်းကြောင်းနေနေကျွန်တော်ရှင်းလာတော့ပါကျွန်တော်လူတွေကကျွန်တော်ကသုံးဖို့နိုင်ပါတယ်ဟိုရှိနေပါတယ်ခင်ဗျဒီမှာတော့ဘယ်လိုရှိနေပါလဲ
တမရော်ပြောခွင့်ရပုတ်ကိုဗိုလ်ချုပ်အောင်ရဲဝင်းပြောကြားခဲ့တာပါမကြခင်မှာပြည်စုံကနားဆင်ရပါမယ်ရှင်ဒါအပြင်ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုနောက်ဆုံးအခြေအနေတွေကိုလည်းအခုညပိုင်းမှာကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါဒီစီဇန်တွေကိုမထုတ်လွှင့်ပေးခင်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်သိန်းကြီးထိုက်ကကြီးညာပေးပါမယ်ရှင်
Iran nuclear အရေးကိုဒီကနေ့နောက်ဆုံးထားအပြေရှားဖို့သတ်မှတ်ထားပြီးမယ်လဲနောက်ထပ်ဆွေးနွေးစရာတွေရှိနေသေးတာကြောင့်စနေနေ့မှာဒီကမ္ဘာအင်အားကြီးနိုင်ငံကောင်းဆောင်တွေနဲ့ Iran ကြားဆက်လက်ဆွေးနွေးသွားမှာပါအစည်းအဝေးမှာတိုးတက်မှုတစုံတရာရှိပေမဲ့နှေးကွေးလွန်းတယ်လို့ Britain နိုင်ငံသားရေးဝန်ကြီး Philip Hammond ကပြောပါတယ်ဒီတောက်ကြနေ့အစောပိုင်းတုန်းကတော့ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့ Iran နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif တို့ဟာဥရောပသမဂ္ဂအရာရှိတွေနဲ့အတူ BNN ကဟိုတယ်တစ်ခုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်အီရန်နိုင်ငံရဲ့ဝန်ကြီးဇာရစ်ကတော့ဆွေးနွေးပွဲအတွင်းတိုးတက်မှုရှိတယ်လို့ပြောဆိုပြီးသူ့အနေနဲ့ဒီသတင်းပတ်ကုန်တဲ့အထိဗီယက်နမ်မှာဆက်ရှိနေနေသေးတဲ့အကြောင်းသတင်းတောက်တရဲ့အမေကိုဖြေကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့တကယ်လို့ဒီဆွေးနွေးမှုတွေကနေဆုံးဖြတ်ချက်တွေချမှတ်ဖို့ခက်ခဲနေဦးမယ်ဆိုရင်တော့စည်းစံညှိနှိုင်းသူတွေအနေနဲ့ဒီလုပ်ငန်းစဉ်အဆုံးသတ်ဖို့အဆင်သင့်မယ်လို့ကြာတာပရင်းနေကပြောဆိုလိုက်ပါတယ်။အခုကိစ္စဟာလှုပ်ထုံးလုံနည်းအရာအထူးသတိထားရမယ်။အတိန်အဆောင်မခံတဲ့ကိစ္စဖြစ်တာကြောင့်ဘယ်အကြောင်းအရာမှပဲဖြစ်ဖြစ်အလင်းစလို့ဆောင်ရွက်သွားမှာမဟုတ်ဘူးလို့ဝန်ကြီးကယ်ရီကပြောပါရယ်ဆွေးနွေးပွဲရဲ့အနှစ်သာရကိုအဓိကအာရုံထားဆောင်ရွက်နေတာဖြစ်ပြီးဒီအတိုင်းရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါရယ်ခုလိုအစင်းမြင့်ဆက်ဆက်ညှိနှိုင်းနေတဲ့အစ်စ်မှာနောက်ဆုံးချိန်ထိသဘောတူညီချက်ရယူနိုင်ဖို့ဟာပြဿနာသိပ်မရှိလောက်ဘူးဆိုပေမဲ့အီရန်ပေါ်လဲနဲ့တင်ဖို့ရောင်းချမှုကန့်သက်ထားတဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုဖယ်ရှားပေးဖို့ကိစ္စဆုံးဖြတ်ဖို့ကတော့စိန်ခေါ်မှုဖြစ်နေပါရယ်
ဘဏ္ဍာရေးအခြေတည်နဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံကနိုင်ငံတကာငွေကြေးအထောက်အပံ့တွေရရှိရေးဥရောပဘဏ္ဍာရေးဝန်ကြီးတွေထံကိုအဆိုပြုထားတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုလွှတ်တော်အနေနဲ့လက်ခံသင့်မသင့်ဆုံးဖြတ်ဖို့ဂရိပါလီမန်မှာဒီကနေ့ဆွေးနွေးနေကြပါတယ်ဥရောပဘဏ္ဍာရေးဝန်ကြီးတွေထံကိုတင်သွင်းတဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာနောက်ဆုံးအဆိုပြုချက်ထဲမှာတော့ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်တိုးမြှင့်ကောက်ခံမဲ့အကြောင်းကတိပြုထားပါတယ်။ငွေကြေးအချက်အလက်ကြုံနေတဲ့ဂရိအစိုးရကိုအကြီးအကျယ်လိုအပ်နေတဲ့နောက်ထပ်အကူအညီတွေပေးသင့်မသင့်ဆိုတာကိုတော့တနင်္ဂနွေနေ့မဆုံးဖြတ်ခင်မှာဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တို့ဂရိရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ဂရိအစိုးရနဲ့ EU ဥရောပသမဂ္ဂကြားသဘောတူညီချက်မရယူနိုင်ခဲ့ရင်တော့ဂရိအနေနဲ့ယူရိုငွေသုံးဥရောပ19နိုင်ငံတဲကနေထွက်ရမယ့်အခြေအနေကိုဆက်ရောက်လာနိုင်ပါတယ်။ဂရိနိုင်ငံမှာဘဏ္ဍာရေးငွေကြေးအချက်အလက်ကြောင့်ဘဏ်တွေကိုပိတ်ထားရပြီးငွေထုတ်ဆက်တင်မှာလည်းတစ်နှစ်ကိုဒေါ်လာ68ဒေါ်လာပဲထုတ်ခွင့်ပေးထားပါတယ်ရှင်
။ American ပြည်ထောင်စုတိုင်းကယ်ရိုလိုင်းနာပြည်နယ်မှာ American ပြည်တွင်းစစ်ကာလကတီးခြားခွဲထွက်ခြင်းတွေတုံးခဲ့ကြတဲ့ Confederate အလံကိုဒီပြည်နယ်လွှတ်တော်မှလွှင့်ထူထားတာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကဒီကနေ့အခမ်းအနားနဲ့ဖယ်ရှားမှာပါ။ဒီ Confederate အလံကိုဖယ်ရှားပြီးပြလိုက်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်အများစုရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသပတေးနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။လွန်ခဲ့တဲ့လအတွင်Charleston မြို့ကလူမဲတွေရဲ့တမိုင်းဝင်ဖခင်ကြောင်းအတွင်းလူမျိုးတနတ်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့် African တွေပေါ်အမေရိကန်နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွင့်တူမှုကိုရပ်ဆိုင်းဖို့ပြည်နယ်အတွင်းအကြီးအကျယ်တောင်းဆိုလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပါတယ်။တနတ်သမား Dylan Roof ကဒီ Confederate အလံကိုင်းပြီးရိုက်ထားတဲ့ပုံတွေနောက်ပိုင်းမှာထွက်ပေါ်လာခဲ့ပါတယ်
။ ရင်းမြစ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေကိုဒီကနေ့တောက်ကြနေရင်းမြစ်ဒေသစံတော်ချိန်ည12နာရီမှာရပ်ဆိုင်းထားမယ်လို့ကုလသမဂ္ဂကကြေညာပါတယ်။ဆော်ဒီအာရေဗျာဥဆောင်တဲ့လေကြောင်းစစ်ဆင်ရေးနဲ့ဟူတီသဘုံတွေအပေါ်တိုက်ခိုက်မှုတွေကိုရပ်ထားခြင်းအပြင်တိုင်းပြည်တော်ဝန်ကတန်းနဲ့ချီတဲ့ရင်းမြစ်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့ကုလကပြောပါတယ်။အကန့်အသတ်မဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရပ်ဆဲရေးယူပြီးတိုက်ခိုက်မှုတွေကြောင့်ထိခိုက်နစ်နာနေရတဲ့ရင်းမြစ်ပြည်သူတွေအားလုံးအတွက်အတားအဆီးမရှိအကူအညီတွေပေးနိုင်ဖို့ကအမြန်ဆုံးဆောင်ရွက်ရမယ့်အရေးကြီးကိစ္စဖြစ်တဲ့အကြောင်းကုလပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါတယ်အခြေခံလိုအပ်တဲ့ဆေးဝါးကာကွယ်ဆေးအစားအစာနဲ့ရေအပါအဝင်အကူအညီတွေကိုလိုအပ်သူတွေထံအရောက်ပို့ပေးနိုင်ဖို့အတွက်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့ပင်လယ်ရေချောင်းနဲ့လေစိတ်တွေအပါအဝင်နိုင်ငံတဝန်းလှုပ်ရှားသွားလာနိုင်တဲ့အာမခံချက်ရှိရလိမ့်မယ်လို့လည်းမစ္စတာဒူဂျရစ်ကပြောပါတယ်အကန့်အသတ်မဲ့လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စက်မှုကိုရာမဒန်ဥပုပ္ပလကုံဆုံးတဲ့အချိန်ထိသတင်းတပတ်ကြားဆက်လက်ထားမယ်လို့လည်းကုလပြောခွင့်ရကပြောပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြောင်ညဘက်သတင်းများကို VOE ကနေဆက်လက်ကြင်ညာနေပါရယ်။နှစ်ရှည်ထောင်နဲ့ချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လွတ်ပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါရယ်။ Unity Channel နဲ့ Buy Montane Channel ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးတို့ကိုနှစ်ရှည်ထောင်နဲ့ချမှတ်ပြီးတနည်းအကြာဒီကနေ့မှအခုလိုကြင်ညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။လလဆာထုတ်ဖို့ပြောဆိုခွင့်ပေါ်ဖိနေတဲ့ဥပဒေတွေကိုနိုင်ငံတကာစံနှုန်းသားတွေနဲ့အညီပြောင်းလဲပြင်ဆင်ဖို့ကိုလည်း AI အဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။အခုလိုမျိုးသတင်းတောက်တွေပေါ်ထောင်နေနေချမှတ်လိုက်တာဟာမြန်မာနိုင်ငံကသတင်းတောက်တွေမီဒီယာလုပ်ငန်းခွင်ကဝန်ထမ်းတွေအနေနဲ့အနောက်အချက်တွေချင်းချောက်မှုတွေကိုရင်ဆိုင်နေရတယ်ဖြစ်တယ်ဆိုတာကိုဖော်ပြနေတာလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့ AI ရဲ့အစီရင်ခံစာထဲမှာတော့ဖော်ပြခဲ့ပူပါတယ်။လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမှာဖြစ်တာကြောင့်လူထုအတွက်သတင်းတွေသုံးသပ်ချက်တွေကိုလွတ်လပ်တဲ့မီဒီယာတစ်ခုအနေနဲ့တင်ပြပေးဖို့ဟာခါတိုင်းထက်ပိုအရေးကြီးကြောင်းကိုလည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်အတွင်းကကာကွယ်ရေးပစ္စည်းစက်ရုံသတင်းဖော်ပြခဲ့တာကြောင့် Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတော်၄ဦးကိုလွန်ခဲ့တဲ့နှစ်ဇူလိုင်လအတွင်းထောင်ဒဏ်10နှစ်ချမှတ်ခဲ့တယ်လို့ဒေါက်ဆန်းစစ်ကြီးနဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်ဆွေးနွေးအဖြစ်ပြည်သူတွေကတင်မြှောက်ကြောင်းဒီမိုကရေစီရေးစင်စစ်မပြတ်လို့ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဖော်ပြခဲ့တဲ့ဘိုင်မွန်တန်နေဂျာနယ်ကထုတ်ဝေသူအေဒီတာအဖွဲ့နဲ့သတင်းတော်စုစုပေါင်း5ဦးစီကိုထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်ခင်ဗျာ
တရုတ်စတော့ဈေးကွက်တွေဒီကနေ့အတောက်ချာနေမှာဒုတိယနေ့အဖြစ်ဆက်ပြီးပြန်ခုန်တက်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံမှာအခုလိုဈေးကွက်မတိမငြိမ်ဖြစ်မှုတွေကြောင့်စိုးရိမ်မှုတွေကတော့ရှိနေသေးပါတရုတ်စတော့ဈေးကွက်မှာဆန်သက်မှတ်ထားတဲ့ရှန်ဟိုင်းစတော့ဈေးကွက်ကတော့ဒီကနေ့4.500ခန့်လုံးတက်ခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လလေကစပြီးဈေးကွက်တန်ဖိုးရဲ့30ရာခန့်လုံးလောက်ကျဆင်းခဲ့တာကိုပြန်လည်အဖက်ဆင်နိုင်ဖို့တရုတ်အစိုးရရဲ့အကြံအစည်ဆောင်ရွက်မဲ့အစီအစဉ်တွေကြီးညာခဲ့ပြီးတဲ့နောက်မနေ့ကတည်းကစတော့ဈေးကွက်တွေပြန်ပြီးဥမော့လာခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်အစိုးရကအဓိကကျတဲ့အတွန်းနှုန်းတွေကိုဖြတ်တောက်စတော့ဝယ်ယူမှုကန့်သက်ချက်တွေကိုဖယ်ရှားပြီးရှယ်ယာအများစုပိုင်ဆိုင်ထားသူတွေကိုလည်းနောက်ထပ်6လရောင်းချမှုတိုင်းမြင့်မိန်ထုတ်ခဲ့ပါတယ်။ဒီအတွက်ဈေးကွက်ရဲ့40ရာခိုင်နှုန်းလောက်ရှိတဲ့တရုတ်ပြည်မာကြီးကကုမ္ပဏီ1400လောက်ကိုအယောင်းအဝယ်တွေရပ်ဆိုင်းစေပါတယ်။ဈေးကွက်ပြိုကျလာမှုကိုရပ်တန့်ရေးဆောင်ရွက်ချက်တွေကိုတော့ရင်းနှီးမြှုပ်နှံသူတွေကကြိုးဆိုပါတယ်။ဒါပေမဲ့အစိုးရဘက်ကအကူအညီပေးနေတာတွေကိုဖြေလျှော့လိုက်ပြီးအယောင်းအဝယ်ဆိုင်းငံ့ခံထားရတာတွေရှယ်ယာတွေပြန်လဲရောင်းဝယ်ဖောက်ကားလာတဲ့အချိန်မှာအစုရှယ်ယာတွေအလုံးရင်းနဲ့ဆက်ပြီးရောင်းထုတ်လာမယ့်အပေါ်မှာလည်းစိုးရိမ်နေကြဆဲပါ။စတော့ဈေးကွက်ပြဿနာကတရုတ်ရဲ့စီးပွားရေးအပေါ်မှာရိုက်ခတ်လာမယ့်အရေးကိုလည်းစိုးရိမ်နေကြရဆဲဖြစ်ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကမွတ်စလင်တွေရဲ့ရမဒန်ဥပုရုလကာလအတွင်းအလူတစ်ခုမှာလူတွေအလူရဲ့တိုးဝေတာကြောင့်လူ23ဦးထက်မနည်းသေဆုံးသွားပါတယ်။မြောက်ပိုင်းမြို့မိုင်မန်ဆင်းမှာဒီကနေ့မနက်9နာရီလောက်ကလူပေါင်း1500လောက်ဟာအဝတ်ထည်တွေဝေပင်းနေတဲ့ဆေးရွက်ကြီးဆေးရုံတွင်ကိုကျင်းမြောင်းတဲ့ဂိတ်တကားဝါကနေအလူရဲ့တိုးဝင်ခဲ့တာကြောင့်အခုလိုသေဆုံးကုန်တာပါ။မြို့စင်ကြေပုံးအရက်နဲ့အနီးနားရွာတွေက အမျိုးသမီးအများစုပါဝင်တဲ့လူအုပ်ကြီးဟာစက်ရုံအပြင်ဘက်မှာညာလုံးပေါက်ဆောင်ဆိုင်နေခဲ့တာဖြစ်ပါတယ်။တည်ဆုံးသူ23ဦးထဲမှာစင်ရဲသားတွေလို့ယူဆရတဲ့အမျိုးသမီး22ဦးပါပြီးတော့2ဦးကတော့ကလင်းငယ်တွေဖြစ်တယ်လို့မိုင်းမန်စင်းမျိုးကအကြီးတန်းရဲအရာရှိ Emran Ali က VOA ကိုပြောပါတယ်။အခုခါမှာတော့စက်ရုံပိုင်ရှင်ကိုဖမ်းဆီးထားပြီးဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ရဲအရာရှိတွေကပြောပါတယ်ခင်ဗျာ။
Liberia နိုင်ငံတွင်းကလက်တလုံးမှာ Ebola virus ကူးစက်မှုပြန်လည်ဖြစ်ပွားခဲ့တဲ့အတိုင်းအဝန်အတွင်းမှာပဲနောက်ထပ် Ebola virus ကူးစက်မှုနှစ်ခုထပ်တွေ့တယ်လို့အစိုးရကပြောဆိုလိုက်တာကြောင့်နိုင်ငံတွင်း Ebola virus ကူးစက်မှုထပ်ဖြစ်လာမယ့်အရေးစိုးရိမ်နေကြရပါတယ်။ Ebola ကြောင့်ဇွန်လ28ရက်နေ့ကသေဆုံးခဲ့ရတဲ့အသက်18နှစ်အရွယ်လူငယ်လေးတဦးအပါအဝင်အခုဆိုရင် Ebola ကူးစက်ခံရသူ5ဦးထိရှိလာပြီလို့ Liberia အာဏာပိုင်တို့ကကြေညာပရင်းနဲ့မှအတည်ပြုပါတယ်။အသစ်ထပ်တွေ့တဲ့ Ebola ကူးစက်ခံရမှုနှစ်ခုတို့ကိုတော့စစ်ဆေးစေဖြစ်ပါတယ်တချိန်တည်းမှာပဲဆီးရီးယားလျွန်းနိုင်ငံမှာလည်းအီဘိုလာကူးစက်ခဲ့တဲ့ဒေတာတွေကိုသတ်မှတ်ချိန်တွင်အပြင်းမထွက်ရမိန့်ထပ်တိုးထားပါလေအီဘိုလာဗိုင်းရပ်စ်ကူးစက်မှုတွေကိုရှော့တွက်မထားကြဖို့ဆီးရီးယားလျွန်းသမ္မတကသူ့ရဲ့ပြည်သူတွေကိုရောကမ္ဘာကိုပါအသိပေးပြောဆိုထားပါတယ်ရှင
်ဒီကနေ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်နိုင်ငံတကာလူ့သမားအဖွဲ့ချုပ် ILO ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ကမ္ဘာဘဏ်တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံတွင်းကလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေမှာကူညီထောက်ပံ့ပေးနေပြီးနောက်ထပ်လည်းပုံမကောင်းမွန်တဲ့ထောက်ပံ့မှုတွေပေးသွားမယ်လို့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်ဒါအပြင်လူမှုဖူလုံရေးလုပ်ငန်းတွေမှာလည်းမြမအစိုးရရဲ့ဥဆောင်မှုကအားနည်းနေသေးတယ်လို့သူကသုံးသပ်ပါတယ်။အပြည့်စုံကတော့ VOE သတင်းတော့မတ်သိန်ကြီးလင်းကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါရှင်။2014ခုနှစ်ဇန်နဝါရီလကနေစတင်ပြီးအပြည့်ပြည့်ဆိုင်ရာအလုသမားအဖွဲ့ချုပ် ILO ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ WFP နဲ့ကမ္ဘာဘဏ်တို့ပူးပေါင်းပြီးမြန်မာနိုင်ငံအတွင်းမှာလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေပိုမိုကောင်းမွန်စွာဆောင်ရွက်နိုင်မှုအတွက်မြန်မာအစိုးရကိုအထောက်အကူပြုနီးစနစ်တွေမျှဝေထောက်ကူပေးနေတာဖြစ်ပါတယ်တနစ်ခွဲကြမြင်သွားပြီဖြစ်တဲ့ဒီအဖွဲ့အစည်း၃ဘွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မြို့စီရိုနာဟိုတယ်မှာကျင်းပခဲ့တာပါဒီကနေ့ဆွေးနွေးပွဲမှာအဖွဲ့အစည်း၃ဖွဲ့တို့မြန်မာနိုင်ငံအတွက်လူမှုကာကွယ်စောင့်ရှောက်မှုဆိုင်ရာနီးစနစ်အထောက်အကူပေးနေပုံကိုအပြည့်ပြည့်ဆိုင်ရာအလုံသမားအဖွဲ့ချုပ်ရဲ့လူမှုကာကွယ်စောင့်ရှောက်ရေးအစီအစဉ်အရာရှိကိုသိန်းသန့်ထေးကအခုလိုပြောပါတယ်
ဘောဆိုရခဲ့တော့အဓိကတော့ကျွန်တော်ဒီဟာ technical ပိုင်းဖြစ်တဲ့အတွက် technical ကျွန်တော်ဟို methodology တွေရှိရပေါ့နီးစနစ်တွေပေါ့အဲနီးစနစ်ကိုဒီဘောဆောင်ရတဲ့ခင်မပါတွေများရတယ်ပေါ့နော် special ကြာမှာကျွန်တော်ဒီ technical notes လေးထွက်လာတယ်ပေါ့အဲ့လေးပြရှေ့လျှောက်ကျွန်တော်ပမာဏကြီးပါရှယ်လူကောက်ကဲဆောင်ရှောင်ရေးတွေကိုသူချဲတဲ့ခါမှာဘယ်လိုမျိုးအသုံးဝင်နေပေါ့နော်ဒီလိုအသုံးပြုလို့ရတယ်ပြီးတခြားဖွဲ့စည်းမှာရှယ်နည်းစနစ်တွေကိုလည်းအသုံးပြုကြမလားပေါ့နော်အဲ့လေးဆွေးနွေးကြတာပါဗျာ
ပူးပေါင်းဆောင်ရွက်မှုတက်တန်းတစ်နှစ်ခွဲကာလအတွင်းမှာမြန်မာနိုင်ငံမှာလက်ရှိလုပ်ကိုင်နေတဲ့လူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေကိုမှတ်တမ်းပြုစုကအကဲဖြတ်ချက်စရာတွေရေးဆွဲပေးခဲ့ပါတယ်။အဒီကမှတစ်ဆင့်မူဝါဒအကြံပြုချက်တွေရွေးချယ်စရာမူဝါဒတွေနဲ့ဗဏ္ဍာရေးလုံလောက်မှုတွေကိုတွက်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်ကမ္ဘာကုလသမဂ္ဂအဖွဲ့ရဲ့အကဲဖြတ်ချက်အခြေပြုအမျိုးသားအဆင့်ဆွေးနွေးခြင်း ABND နဲ့ကမ္ဘာဘဏ်ရဲ့လူမှုကာကွယ်စောင့်ရှောက်ရေးအကဲဖြတ်ချက် SPA နီးစနစ်တွေကိုလည်းအသုံးပြုခဲ့ကြပါဗျ။လက်ရှိလုပ်ကိုင်နေတဲ့လူမှုဖူလုံရေးလုပ်ငန်းတွေထဲမှာမြန်မာအစိုးရရဲ့ဦးစီးဥဆောင်မှုအားနည်းနေသေးတယ်လို့သူကသုံးသပ်ပါတယ်။
ဒီတော့ဒီမှာဟိုအများဖြစ်တော့ဒီဟိုအစိုးရနေမှာဥဆောင်လဲဟာအရင်နေတယ်ပေါ့နော်ဟိုအဓိကတော့ကျွန်တော်စီမာကကြာတော့ emergency တခုခုမှပဲတုံ့ပြန်တာမျိုးရှိရပါဘောနော်
ILO အဖွဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ကမ္ဘာဘဏ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနိုင်ငံမှာသာပထမဦးဆုံးဖြစ်တယ်လို့လည်းသူကအခုလိုဖွင့်ဟားပါတယ်
အဓိကတော့ကျွန်တော်ဒီမှာတွေ့ကြုံရတဲ့ဟာလေးတွေကကြာတော့ဒီတခြားနိုင်ငံတွေမှာလည်းပြန်မှဟိုနမူနာယူလို့ရမှာပေါ့နော်တခြားနိုင်ငံတွေမှာလည်းပြန်ပြီးအသုံးပြုလို့ရမှာဥပမာဆိုလို့ရှိရင်ကျွန်တော်ဒီမျိုးတွေ့ပြီးလုပ်ရဲဆိုတော့ဟာတခြားနိုင်ငံတွေမှာလည်းမရှိသေးဘူးခြားနိုင်ငံမှာသူကလည်းသူတည်တန့်စီလောက်ကြတာပေါ့နော်ဥပမာဒီမှာကျတော့ဒီ Oven နဲ့ဟိုကမ္ဘာဘဏ်နဲ့ ILO နဲ့ WFP နဲ့တွဲလို့တဲ့ဟာမျိုးကလည်းတခြားနိုင်ငံတွေမှာလည်းအဲ့လိုမျိုးဒီပမာဘီယာကိုယ်စားလေးတခြားနိုင်ငံတွေကလည်းလိုက်ပြီးမှနမူနာယူလို့ရတာပေါ့နော်အဲ့လိုမျိုးတွေ့ပါတယ်ဟုတ်
လက်ရှိတော့လူမှုရေးအကူအညီတွေလူမှုဖူလုံရေးဆိုင်ရာအကူအညီတွေပေးနိုင်မှုနီးစနစ်ပိုင်ဆိုင်ရာအကူအညီပေးနေတဲ့ဒီနိုင်ငံတကာအဖွဲ့အစည်း၃ဖွဲ့ဟာမြန်မာနိုင်ငံအတွင်းလူမှုကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေပုံမတိုးတက်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကိုရှေ့ဆက်ပြီးဆောင်ရွက်သွားမှာလည်းဖြစ်ပါတယ်ဒါအပြင်2015ခုနှစ်မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဗန်ဥက္ကဋ္ဌဂျင်ယွန်ကင်နဲ့ ILO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုင်းရိုက်ဒါတို့ရဲ့ပူးတွဲထုတ်ပြန်ချက်မှာပါဝင်တဲ့တဦးတယောက်မြနောက်ကျန်မနေရေးဆိုတဲ့အတိုင်းနိုင်ငံသားအလုံးလူမှုကာကွယ်စောင့်ရှောက်ရေးတွေရရှိအောင်လဲထောက်ပံ့ကူညီသွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်
မတ်တင်ကြီးလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ပြည်ခိုင်ပြိုးပါတီအကြီးအကဲတဦးရုတ်တရက်စင်ကာပူမှာဆေးကုသမှုခံယူနေရတယ်ဆိုတဲ့သတင်းကိုကြားရဖို့ရှိပါတယ်။အခုတော့ကရင်ပြည်နယ်ကတိုက်ပွဲတွေကိုကြည့်အောင်ပါရှင်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တမိုင်လောက်ပဲဝေးတဲ့ကောင်းမှုဆိုတဲ့နေရာဘက်မှာမြန်မာအစိုးရတပ်တွေနဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတပ်တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တရားကျော်ဟာလည်းကော့ကရိတ်မြို့ကဝါဆိုဦးဖုန်ကြီးကျောင်းမှာခိုးလုံနေကြရပါတယ်။ဒါပေမဲ့လို့လည်းဒီတိုက်ပွဲတွေကြောင့်မနေ့ကဖွင့်လှစ်ခဲ့တဲ့အာရှလမ်းသစ်မှာယင်းအသွားအလာတွေရပ်တန့်သွားခြင်းမရှိခဲ့ပါဘူး။အပြည့်အစုံကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာတပ်မတော်နဲ့ DKBA တပ်တွေတပတ်နီးပါးကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့မနေ့ကပဲနယ်မြေရှင်းလင်းပြီးဖြစ်ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါဒီကနေ့မှပဲမြန်မာတပ်မတော်နဲ့ DKBA တပ်ဖွဲ့တွေကြာတိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်း DKBA ကလို့ထူးပေါ်အခြေချဗျူဟာကဗိုလ်မှူးစောစောင်းကဆိုပါတယ
်တိုက်ပွဲဖြစ်တဲ့နေ့နိုင်စွစွမ်းနေတယ်ဆိုလေအဲနေတဲ့တနင်္ဂနွေတော့ရပ်နေပေါ့နော်အဲပြင်းထန်တယ်ဆိုတော့တို့ဒီ120ဒီနေ့ပါလမ်းပြစ်တယ်လေနော်တော့နီးကဲရတာတော့ကျွန်တော်လူတွေလည်းဟိုပြစ်တယ်ပေါ့
တပ်မတော်ဘက်ကတော့မြဝရီကော့ကရိတ်အာရှလမ်းသစ်ကိုဖွင့်လှစ်နိုင်ရေးအတွက်စီစဉ်နေချိန်မှာကလိုထူဘော့ကရင်အစည်းအရုံးကခွဲထွက်အဖွဲ့တွေကအခွန်ကောက်ခံမှုတွေလုပ်တဲ့အတွက်နေမြေရှင်းလင်းရတာဖြစ်တယ်ဆိုပြီးပြောဆိုထားတာပါတိုက်ပွဲတွေရှိနိုင်ပေမဲ့အာရှလမ်းသစ်ရဲ့လုံခြုံရေးအခြေအနေကိုတပ်မတော်ဘက်ကစိုးမိုးထားနိုင်တယ်လို့တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်အောင်ရဲဝင်းကအခုလိုပြောပါတယ်
အော်ကျွန်တော်တို့ဒီလမ်းကြောင်းတွေကကျွန်တော်ရှင်းလာတော့ပါကျွန်တော်တို့ရေးရကျွန်တော်တို့ကစိုးမိုးနိုင်ပါတယ်ဟိုရှိနေပါတယ်ခင်ဗျဒီတော့တိုက်ပွဲတော့ရှိနေပါတယ်
တိုက်ပွဲတွေဖြစ်နေစဉ်အတွင်းမှာအာရှလမ်းသစ်ပေါ်ကခီးသွားတချို့ထိခိုက်ဒဏ်ရာရခဲ့ကြသလိုကော့ကရိတ်မြို့ထဲကစာတင်ကျောင်းတစ်ကျောင်းနဲ့လူနေရပ်ကွက်ထဲကိုလက်နက်ကြီးကြီးတွေလည်းတိုက်ရောက်ခဲ့တာပါတမရော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ကလိုထူဖို့ကရင်အစည်းအရုံး KKO ခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ DKBA ဘက်ကတော့ညင်းဆိုပါတယ်အာရှလမ်းသစ်မှာကလမ်းဟောင်းမှာပါမြမတက်မတော်နဲ့ကရင်လက်နက်ကိုင်အဖွဲ့ပေါင်းစုံကနေအခွန်ကောက်ခံလာတာဟာနှစ်နဲ့ချီကြာခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းနေ့တုန်းကတော့အာရှလမ်းမှာအခွန်ကောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပြီးတနေရာထဲမှာကောက်ခံဖို့ဆွေးနွေးခဲ့ကြပါတယ်အခုအခွန်ကောက်ခံတဲ့နေရာဟာ DKBA KNU နဲ့ရင်းရဲကောင်စီတို့အဖွဲ့ပေါင်းစုံပါဝင်တဲ့ဂိတ်ဖြစ်တယ်ဆိုပြီး DKBA ကလိုထူဝါဗျူဟာကဗိုလ်မှူးချုပ်ကျော်သက်ကဆိုပါတယ်
အဲ့ဒီတက်ဖွဲ့အလုပ်ပြပါစီနီပါတယ်ဒီမှာ DKBA ရဲ့ဟဲ့ကောက်စီစတယ်နော
်နေကြောင်တက်တွေနဲ့တခြားကရင်လက်နက်ကင်တက်ချို့ကတော့ထိုင်းနဲ့မြန်မာကြားကမိုးရဲမြစ်လို့ခေါ်တဲ့တောင်ရင်းမြစ်အနီးတရားမဝင်နေဆက်ဂိတ်တွေမှာအခွန်ကောက်ခံနေတာဖြစ်ပါတယ်နေကြောင်တက်တွေအများဆုံးစိုးမိုးထားတဲ့နေရာကတော့အရင်က63လုံးဂိတ်လို့လူသိများတဲ့တပ်မဟာဂိတ်ဖြစ်ပါတယ်အဲ့ဒီနေရာကနေထိုင်းဘက်ကနေဖမ်းပြီးလို့ပြန်ပို့တဲ့မြန်မာနိုင်ငံသားတွေကိုငွေကြေးကောက်ခံနေတာဖြစ်ပါတယ်အခုလက်ရှိအာရှလမ်းသစ်မှာတော့နေကြောင်တက်ကမြမတက်မတော်နဲ့ပူးပေါင်းပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာပါ။ကရင်ပြည်နယ်အတွင်းမှာတော့ဝလုံးတားပြီးဝါတာဂိတ်လို့ပြည်သူတွေကခေါ်ကြတဲ့လက်နက်ကင်တက်တွေငွေကောက်ခံတဲ့ဂိတ်တွေကိုခီးသွွားပြည်သူတွေကအမြဲလိုလိုဆဲရနောက်ဆက်ဖြစ်စွာနဲ့ငွေကြေးပေးနေရတာပါ။အခုအခါမှာတော့ဒီခွန်ကောက်ခံတဲ့ဂိတ်တွေကြောင့်တိုက်ပွဲဖြစ်ရတယ်ဆိုပြီးမြမတက်မတော်ဘက်ကဆိုပါတယ်။မြမတက်မတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့အာရှလမ်းသစ်မှာအခွန်ကောက်ခံနေတဲ့အဖွဲ့တွေကိုနေမြေရှင်းလင်းရေးလုပ်ရင်းတိုက်ပွဲပေါင်း29ကြိမ်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်တိုက်ပွဲတွေကြောင့်ကော့ကရိတ်နဲ့နီးတဲ့ကျေးရွာတွေကပြည်သူတရားကျော်ဟာရွာတွေမှာမနေရတော့ဘဲကော့ကရိတ်မြို့ကဝါဆိုဦးဖုံကြီးကျောင်းမှာဇူလိုင်လ6ရက်နေ့ကစပြီးခိုးလုံနေကြရပါတယ်တိုက်ပွဲတွေမပြင်းထန်တော့ပေမဲ့နေမြေမတည်ငြိမ်သေးဘူးဆိုပြီးနေရရင်းကိုမပြန်ရဲကြသေးဘူးလို့လည်းဒုက္ခသည်တွေကပြောဆိုကြပါတယ်ရှင်
မဲမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ထိုင်းနိုင်ငံလိတ်ကျွန်းကလူသက်မှုနဲ့ပတ်သက်ပြီးတရားရုံးကြားနာမှုနောက်ဆုံးအခြေအနေကိုကြားရဖို့ရှိပါလေရှင်အခုတော့ပြည်ခိုင်ပြိုးပါတီအကြီးအကဲတဦးရဲ့စက်မှတ်ရေးနဲ့ဆိုင်တဲ့သတင်းကိုကြည့်အောင်ပါပြည်ခိုင်ပြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့တောင်သာမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းဟာ နေပြည်တော်ကနေအိမ်မှာရုတ်တရက်သတိမေးမျောပြီးတော့စင်ကာပူနိုင်ငံကဆေးရုံကြီးတစ်ခုမှာအရေးပေါ်ကုသမှုခံယူနေရတဲ့ဆိုတဲ့သတင်းကိုမြန်မာပြည်သူတွေကြားဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အရင်စစ်ဆေးရလက်ထက်ကဦးအောင်တောင်ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာတုံ့ပြန်ပြောဆိုမှုတွေလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဗိုလ်ထူးနေညကနေပြည်တော်နေမှာရုတ်တရက်သတိလင့်မေးမျောသွားတဲ့ပြည်ခိုင်မျိုးပါတီအကြီးအကဲဦးအောင်တောင်ကိုဇူလိုင်လ9ရက်မနစ်မနက်ပိုင်းကစင်ကာပူနိုင်ငံကဆေးရုံကြီးမှာအရေးပေါ်ကူတာနေတာပါ။သူ့ကျမ်းမာရေးနောက်ဆုံးအခြေအနေအတိအကျကိုတော့ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။ဦးအောင်တောင်အခုလိုတည်ရေးရှင်ရင်ဖြစ်နေခြင်းမှာမြန်မာပြည်သူတွေကြားအမျိုးမျိုးဝေဖန်နေကြပါတယ်။ဦးအောင်တောင်ရဲ့ကျမ်းမာရေးသတင်းကိုလူတွေစိတ်ဝင်စားကြတာဟာအရင်စစ်အစိုးရလက်ထက်သူ့ရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေတွင်မူဦးမြင့်ကျော်ကမှတ်ချက်ပေးပါတယ်
။ဒီကလက်ရှိအာဏာရပါတီရဲ့ဩဇာရှိတဲ့လူအဖြစ်အမှောက်တွေလုပ်ငန်းမျိုးတွေကသူ့နဲ့ဆက်သက်တယ်ဆိုလူတွေကယုံကြည်ကြတယ်။ဒါကြောင့်သူ့ရဲ့ကျမ်းမာရေးစိတ်ဝင်စားတာလို့ကျွန်တော်ထင်တယ်။ဥပမာအပြည့်လူမျိုးရေးဒီကေယံဘာသာရေးဒီကေယံတွေဖြစ်ပျက်တဲ့ကိစ္စမှာသူ့နဲ့ဆက်သက်မှုရှိတယ်လူတွေကယုံကြည်တယ်။တမန်ရရှိတယ်ပေါ့နော်။အထောက်တာတော့ဆိုင်မှာမပြနိုင်ပေမဲ့တော်တန်ရရှိဒီပင်းကိစ္စမှာသူပါဝင်ပတ်သက်တယ်လို့အဲ့လိုတန်ရရှိဆိုတော့အဲ့ဒီအချက်လက်တွေကနောက်လာမယ့်နိုင်ငံရေးမှာလည်းကိစ္စကသူရှိနေရင်ဒါမျိုးတွေကိုစိုးရိမ်မှုတွေရှိနေရမှာပေါ့နော်ဒါကြောင့်စိတ်ဝင်စားတယ်လို့ကျွန်တော်မြင်ပါတယ်ဟိုလူတယောက်အနေနဲ့ပြောရင်တော့ချစ်ချင်းမုန်းခြင်းဘာမှမရှိဘူးဒါပေမဲ့သူမရှိတော့ရင်အဲ့ဒီလိုအကြောင်းအရာမျိုးတွေမလုံးနိုင်တော့ပေါ့နော်အဲ့ဒါကမြန်မာနိုင်ငံရေးမှာအကျိုးသက်ရောက်မှုတစ်စုံတစ်ရာရှိနိုင်မယ်လို့လူတွေကယူဆတယ်ပေါ့နော်
မန္တလေးမြို့ကန်တူဦးဖြစ်သူကိုနိုင်ကလည်းဦးအောင်တောင်ရဲ့တည်ရေးရှင်ရဲ့သတင်းကိုလူတွေစိတ်ဝင်စားနေတဲ့ကိစ္စပေါ်အခုလိုဝေဖန်ပြောဆိုပါတယ်
။သူကကျွန်တော်တို့နဝတလက်ထက်မှာကဟိုအာနာအရှိဆုံးပုဂ္ဂိုလ်ရဲ့အယုံကြည်အဆုံးလူတယောက်လို့အကုန်လုံးကသတ်မှတ်ခဲ့ကြတာဟုတ်နော်။အဲ့ဒီအပေါ်မှာသူ့ရဲ့လိုရက်တွေကိုအားလုံးကစိတ်ဝင်စားခဲ့တယ်လေ။တိုင်းပြည်အတွက်ဘယ်လောက်လှုပ်လှုပ်ခဲ့လဲ၊သူ့အတွက်ဘယ်လောက်လှုပ်ခဲ့လဲဆိုတာတွေကအားလုံးကပို့ပြီးတော့စိတ်ဝင်စားကြတယ်လေ။အဓိကကတော့သူ့ရဲ့လိုရက်ကိုစိတ်ဝင်စားတဲ့အတွက်သူ့ရဲ့ဖြစ်ရပေါ်မှာလည်းလူတွေကပို့ပြီးတော့စိတ်ဝင်စားတယ်လို့တော့ကျွန်တော်တို့အဲ့လိုလေးတော့ထင်တယ်ဗျ။အဲသူ့ရဲ့လူဆောင်ချက်ကတော့ကောင်းတယ်လို့တော့ပြောလို့မရဘူးပေါ့ဗျာ။ဟိုဒါပေမဲ့ကျွန်တော်တို့ကတော့ချစ်တာမုန်းတာတဲ့လူတယောက်ကိုသူ့ရဲ့တမိုင်းကြောင်းကဘယ်လိုလဲ၊သူလာခဲ့တဲ့လမ်းကြောင်းကဘယ်လိုလဲ၊ကိုနေထိုင်ခဲ့တဲ့ဘဝတစ်ခုကြီးကဘယ်လောက်တန်မိုးရှိလဲ၊တန်မိုးမရှိဘူးလား၊ကိုဘယ်လိုတွေလုပ်ခဲ့လဲဆိုတဲ့အပေါ်မှာတော့မူတည်တာပေါ့ဗျာ။
ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ဒေါ်နန်းနီနီအောင်ကတော့ဥအောင်တောင်သတင်းပေါ်မှာဘယ်လိုစိတ်ခံစားမှုမျိုးမှမဖြစ်မိဘူးလို့ပြောပါတယ
်။သူကလည်းသူတို့ဘာဖြစ်ဖြစ်စိတ်ဝင်စားဘူး။ကို့ထမင်းမှမကြည့်တာ။သူတို့နဲ့ပတ်သက်ပြီးတော့ဘာဖြစ်လဲမှမရှိဘူးဒါသူ့ကံအကြောင်းကြားတယ်။သူကသူနိုင်ငံတော်ကောင်းတာလုပ်ခဲ့ရတယ်ဖြစ်ဆိုးတာပဲလုပ်ခဲ့ရတယ်ဖြစ်သူ့ကံအကြောင်းကြားတယ်။အနီးကဘာသာရေးပြလိုက်တယ်။သူဝင်နေပြောပေါ့နော်။သူအကြောင်းကြားနဲ့သူဖြစ်လာတဲ့ကိစ္စမှာကိုကနေပြောမကောင်းတာဖြစ်ပါစေလို့လေပြောစရာအကြောင်းမရှိဘူးလို့ကောင်းတာဖြစ်ပါစေလို့လေပြောစရာအကြောင်းမရှိဘူ
းတမတော်သားဟောင်းတူကတော့ဥအောင်တောင်းကိုဆေးရုံပေါ်မှာဆက်ရှိစေချင်တယ်လို့ဆိုပါတယ
်အခုမတမ်းမပါဖြစ်နေတဲ့ကိစ္စအဲ့တည်းနေရာကောင်းအလုံးလုံးနေလုံးလုံးဒီလူတွေကကြမ်းတယ်မကြိုက်ဘူးနော်လုံးနေလဲလည်းကောင်းတော့ဒီတိုင်းမင်းဒီမကောင်းဘူးတော့အဲ့ကျမရေအဲ့ဒါညမလည်းမကောင်းနေတာပဲကောင်
းတယ်2003ခုနှစ်တပင်းလှုပ်ကြံတက်ခိုက်မှုမှာနောက်ွယ်ကစီစဉ်သူအဖြစ်လူတွေကဥအောင်တောင်းပေါ်တန်တရာရှိပေမဲ့ဥအောင်တောင်းကတော့ဒီကိစ္စမှာသူပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြည်တွင်းထုတ်သတင်းဌာနတခုကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါလေရှင်အခုကြံနေသေးတဲ့သတင်းဆောင်းပါးတစ်ပုဒ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာလူသတ်မှုဆွဆွဲချက်နဲ့ရင်ဆိုင်နေရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအမှုမှာတရလိုပြတက်သေးတွေရဲ့ထွက်ဆိုချက်တွေတရလိုပြတက်သေးကံပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကွဲလွဲချက်တွေရှိနေတယ်လို့တရခံဖြစ်ဆွဆွဲခံထားရသူတွေရဲ့ရှင်းနေကပြောဆိုလိုက်ပါတယ်လူသက်မှုဆွဆွဲချက်နဲ့လာပေါင်းတော်ကြဖန်စီထိမ့်သိမ်းခံထားရပြီးအခုထိလည်းဆွဲချက်တင်သင့်မတင်သင့်မဆုံးဖြတ်နိုင်သေးတဲ့မြန်မာအလုပ်သမားတွေရဲ့အမှုနဲ့ပတ်သက်လို့ဒီကနေ့3ရက်မြောက်နေ့ကြားနာမှုနောက်ဆုံးအခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့မတ်တင်ဂီထိုက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဗြိတိန်နိုင်ငံသားနှစ်ဦးတို့ဖြစ်တဲ့ဒေးဗစ်မေလာနဲ့ဟာနာဝစ်ရစ်တို့ထိုင်းနိုင်ငံခိုရာအပန်းဖြေကျွန်းမှာတပ်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးမြန်မာရွှေပြောင်းအလုပ်သမားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုပြီးခဲ့တဲ့နှစ်ကလေးကထိုင်းရဲတို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့တောက်ကြနေမှာတော့တရလူပြတပ်သေးနှစ်ဦးတို့ထွက်ဆိုခဲ့ကြတယ်လို့မြန်မာအလုပ်သမားနှစ်ဦးတို့အရေးရှေ့နေရှေ့ရဆောင်ရွက်ပေးနေသူမြန်မာတန်ယုံရဲ့ကိုစလေဦးအောင်မျိုးတန်းကပြောပါတယ်။
ကျွန်တော်တို့ဒီနေ့မနေ့ပိုင်းအောင်ညနေပိုင်းဆိုရင်ရဲစရာဝင်မြောက်ကိုဖြစ်ဖြစ်ပါတယ်စစ်ချက်ကိုနည်းနည်းစုပေါင်းသုံးသပ်ပြီးမယ်ဆိုရင်တော့စရာဝင်ထွက်ချက်မှာကိုလူသေးအလောင်းနံပါတ်1ဖြစ်တဲ့ဟန်နာမှာ DNA 3မျိုးတွေ့နေပါတယ်အဘွားတော့တရားခံနှစ်ယောက်ဆို DNA နှစ်မျိုးတွေ့ရမှာဟုတ် DNA မျိုး3 DNA 3မျိုးတွေ့ပါတယ်လို့ဆရာဝန်ကိုယ်တိုင်ထွက်သွားပါတယ်အဲ့ဒါထူးခြားနေပါတယ်တစ်ချက်နောက်တစ်ချက်ကဒီဟန်နာရဲ့လက်တကြွယ်နဲ့လက်ကလေးကြားမှာတပင်းအနီးလုပ်ပြီးတော့ပျော့ဟောပေါ့မမဟုတ်ပျော့ပျော့ပျော့လေးဖြစ်နေတဲ့သပင်းအနီးနှစ်လက်မှကြော်ကြော်ပါလာတယ်အဲ့ဒီဟာကိုလည်းသူကတွေ့တယ်ဆိုကြောင်းပြောပါတယ်ဒါတွေကကျွန်တော်တို့တရားခံနှစ်ယောက်နဲ့လုံးဝမတက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့ပုံစံပေါ်နေပါတယ်နောက်တစ်ခုကဒီသူဒီဒီပစ်ကေဒီဟိုဟာကိုစစ်တဲ့အခါမှာခုနကဘာမှစစ်စစ်လို့မရနိုင်ဘူးလို့ပြောတဲ့ဒီဆရာဝန်ရဲ့ထွက်ချက်မှကြည့်မယ်ဆိုရင်သူ့ရဲ့ဟိုစအိုနေရာတို့ဘာတို့ရေငန်းဝင်နေတဲ့ကြောင့်မို့ပျက်စီးနေတယ်ဒီဟာကသူတို့နှစ်ယောက်ဒီအင်ကလီနဲ့တဘောသူကာမဆက်ချက်ချင်းရှိမရှိဆိုတဲ့ဟာကိုပြောဖို့ခက်တဲ့ဆိုတဲ့စကားတော့ပို့ပါလာပါတယ်
မြန်မာရွှေပြောင်းအလုပ်သမားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုလူသတ်မှုနဲ့ဆွဲချက်တင်သင့်မတင်သင့်ပထမအကြိမ်ကြားနာမှုတွေမှာအငင်းပွားဖွယ်ရာဖြစ်ခဲ့ပြီးတဲ့နောက်အခုဒုတိယအကြိမ်ပြန်လည်ကြားနာစစ်ဆေးနေတာဖြစ်ပါတယ်ဒုတိယအကြိမ်ကြားနာစစ်ဆေးမှုတွေမှာတော့တရားလိုပြတပ်တွေ65ဦးတို့ကိုကြားနာမှာဖြစ်ပြီးအခု9ဦးတို့ရဲ့ထွက်ဆိုချက်တွေကိုကြားနာပြီးဖြစ်ပါတယ်တရားခံအဖြစ်ဆွဆွဲခံရသူတို့ဘက်က DNA စစ်ဆေးမှုတွေကိုအစ်စ်ပြန်လည်စစ်ဆေးပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့ဂျာတာပရင်းနေတုံးကတော့ဗြိတိန်နိုင်ငံသား2ဦးတို့တပ်ဖြတ်ခံရမှုမှာအဓိကသက်သေတွေဖြစ်တဲ့ DNA တွေကစစ်ဆေးပြီးဖြစ်တာကြောင့်နောက်တစ်ကြိမ်ထပ်စစ်ဖို့မဖြစ်နိုင်တော့ဘူးလို့ထိုင်းရဲတို့ကပြောခဲ့ပြီးဒီကနေ့တောက်ကြနေမှာတော့လူသားမှုသက်သေတွေတခုမှမပြောင်းမပြက်ရှိနေစေဖြစ်တယ်လို့ဆူရတ်ထိုင်းခရိုင်ကမှုကင်းဆန်ရတာဝန်ကြရဲအရာရှိဆွမ်ခီယာကွေးမုတ်ကပြောခဲ့ပါတယ
်ของบางอย่างหายไม่มีนะครับอะไรหายมีแต่พูดทํานองว่า
တသက်တွေကတခုမှမပြောက်ပါဘူး။တချို့တသက်ပစ္စည်းတွေကတော့မှုကင်းဆိုင်ရာစစ်စစ်ချက်တွေပြီးဆုံးသွားတာပါ။မှုကင်းဆိုင်ရာစစ်စစ်ချက်ပြီးသွားပြီဆိုတဲ့သဘောကအဲ့ဒါတွေမရှိတော့ပါဘူး။ဒါပေမဲ့အကောင့်ထဲပြနိုင်တဲ့တသက်ကံပစ္စည်းတွေရှိနေပြီးတော့ဒါတွေကိုကျွန်တော်တို့တရားရုံးကိုတင်မှာပါ
။ဆွဆွဲခံရသူတွေဘက်ကတော့ DNA စစ်ဆေးမှုထပ်လုပ်ဖို့တောင်းဆိုခဲ့တာကိုတော့တရားရုံးကပယ်ချထားပြီးဖြစ်ပါတယ်။တခြားတသက်ကံပစ္စည်းတွေကိုလည်းအခုချိန်အထိရဲဘက်ကမတင်သေးပါဘူး။ထိုင်းနိုင်ငံကိုကမ္ဘာလှည့်ခရီးသည်တွေအဖြစ်လာရောက်ခဲ့ကြတဲ့အသက်24နှစ်အရွယ်ဗြိတိန်နိုင်ငံသားဒေးဗစ်မေလာနဲ့အသက်23နှစ်အရွယ်ဟာနာဝစ်ဒရစ်တို့ဟာထိုင်းနိုင်ငံရဲ့အပန်းဖြေစခန်းတွေရှိရာခိုးတောင်ကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကတပ်ခံခဲ့ရတာဖြစ်ပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးအဲ့ဒီကျွန်းမှာအလုလုကင်နေကြတဲ့မြန်မာရွှေပြောင်းအလုသမားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုဆွဆွဲဖမ်းဆီးစစ်ဆေးခဲ့တာမှာတော့မြန်မာရွှေပြောင်းအလုသမား2ဦးတို့ကလူသတ်မှုကျူးလွန်တယ်လို့ရဲထံမှဝန်ခံခဲ့ကြပေမဲ့နောက်ပိုင်းမှာတော့ရဲတို့ကနှိပ်စက်လို့ဝန်ခံခဲ့ရတာဖြစ်တယ်လို့ပြောခဲ့ကြတာပါ။ထိုင်းနိုင်ငံတွင်မှာဗြိတိန်နိုင်ငံသား2ဦးတို့တပ်ခံရတဲ့အပေါ်မြန်မာရွှေပြောင်းအလုသမား2ဦးတို့ကိုဖမ်းဆီးခဲ့တာကိုတော့နိုင်ငံတကာကလည်းစောင့်ကြည့်နေကြဆဲဖြစ်ပါလိမ့်ရှင်။
တော်ရှိမြတ်မြတ်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းချင်းမြန်မာနိုင်ငံရေးအခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရှင်နေအနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုချိုးတင်ပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရဲကိုမင်းမြန်လူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချိုးတင်ပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
တော်ရရှင်တွင်နေနဲ့အချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင် VOA ကနေတောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနဆက်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်တောက်ကြနေ့ညထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဒုတိယပိုင်း10နာရီထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ50 kHz 585အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ဒီကဏ္ဍတွေတဲ့ကအရင်ဆုံးနားဆင်ရမယ်မြို့သမီးကဏ္ဍမှာဆိုရင
်ကျွန်တော်တို့ဒီရေကောက်ဝဲဆိုတာကတနိုင်ငံလုံးအတိုင်းအတာအနေနဲ့ပါဝင်သက်သက်ရတဲ့အရာပေါ့နော်ကျွန်တော်တို့အားလုံးပေးခွင့်ရှိတဲ့ဒီတိုင်းနေပေးခွင့်အခွင့်အရေးကိုတန်းတူရတာ
ပေးစလို့ခေါ်တဲ့ယုံကြည်ရတဲ့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများနဲ့ပူးပေါင်းလှုပ်ရှားမှုအဖွဲ့ရဲ့အကြီးတန်းစီမံကိန်းညှိနှိုင်းရေးမှုမအေးဆန်တဲ့မင်းမြန်ချက်တွေကိုကြားဖို့ရှိပါတယ်။ဒါပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။နောက်ပိုင်းမှာလည်းနောက်ဆုံးကနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့ထပ်မံကြေညာပေးဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြားပါမယ်ရှင်။ဒီအစီအစဉ်မှာဆိုရင်တက်ဆက်စ်ပြည်နယ်မှာသတင်းသုံးပတ်ကြာမဲ့ Bush Institute ကစီစဉ်တဲ့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign ရဲ့ဒုတိယပတ်သင်တန်းကိုလက်ရှိတက်ရောက်နေတဲ့မြန်မာလူငယ်ခေါင်းဆောင်18ဦးထဲမှာမတ်အေးအေးဆန်လည်းပါဝင်ပါတယ်။သူဟာ PACE လို့ခေါ်တဲ့ယုံကြည်ရတဲ့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများနဲ့ပူးပေါင်းလှုပ်ရှားမှုအဖွဲ့ရဲ့အကြီးတန်းစီမံကိန်းညှိနှိုင်းရေးမှုလည်းဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲပေါ်မတ်အေးအေးဆန်ရဲ့သဘောထားအမြင်တွေကိုမေးမြန်းပြီးတော့အခုထုတ်လွှင့်မယ့်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you deepen the conviction in my soul.
အခုဒီကောက်ဘွေးကနိုဝင်ဘာ10ရက်နေ့မှာကျင်းပမယ်လို့မြို့ကောက်ဘွေးကောင်းရှင်ကညာလိုက်ပြီးဆိုတဲ့အခါကျတော့အဲ့ဒါကြားလိုက်တော့မအေးဆန်တော့အခုဒီပြီးရွေးကောက်ဘွေးစောင့်ကြည့်ရလို့ဘာလို့လုံနေတော့ကိုစိတ်တယ်ဘယ်လိုအတွေးတွေဝင်လာလဲအဲ့တော့
ကိုပိုင်အနေနဲ့ကတော့ရေကပ်ပွဲနိုဗမာ10ရက်နေ့ကိုရောက်ပြီးဆိုရခါကျဟိုဘယ်လိုခေါ်မလဲစာဆိုဆမ်မီဝဲတခုရှိတော့မယ်ပေါ့နော်ဆမ်မီဝဲဖြီးရတော့မယ်ဒိတ်ကိုသိရတယ်လို့ပဲပေါ့နော်စိတ်လှုပ်ရှားမှုဖြစ်တယ်အဲနောက်ပြီးကျတော့ကိုကဒီဆမ်မီဝဲတွေကိုပဲကပေါ့နော်ကြိုတင်ကြင်ကြင်ထားမှုဘယ်လောက်ရှိတယ်လဲအာကိုဒီဆမ်မီဝဲကိုအမှတ်ကောင်းကောင်းရအောင်ပေါ့နော်ကိုအမှတ်ကောင်းကောင်းလုပ်ချင်တယ်အဲဒါနဲ့တစ်ဖက်မှာလည်းကိုပဲကပြင်ဆင်ထားမှုငါဘယ်လောက်အတိုင်းသာရှိပြီလဲဆိုရပေါ့နော်နေပြရအောင်မယ်ဆိုတဲ့အခါကျတော့ပြောတယ်စိတ်လှုပ်ရှားမှုလည်းဖြစ်တယ်ဒါပေမဲ့အဲ့ဒါနဲ့ပတ်သက်စိတ်လှုပ်ရှားမှုဖြစ်တဲ့စားဘယ်လိုမျိုးတွေလာမှာလဲပေါ့နော်ကိုမျိုးမန်းထတာတမျိုးဒါပေမဲ့ဖြစ်လာတာကတမျိုးများဖြစ်မလားဆိုတဲ့အတွေးလေးတွေတော့ရှိတာ
အေးဆန်ပြောသလိုစာမီဝဲစိတ်မရက်တော့ထွက်လာပြီဒါပေမဲ့လို့ကိုကစိတ်ပူတာကတော့ဒီစာမီပွဲမှာမှတ်ကောင်းကောင်းရပါမလားဒီစာမီပွဲကနော်သူအဆင်ပြေပါမလားဆိုတဲ့ဟာဒီအမှတ်ကောင်းကောင်းရဖို့ဆိုတဲ့ဟာမှာဘလို့အချက်ဒီနေ့တိုင်းတာပါလေရှင်
ဟုတ်အမှတ်ကောင်းကောင်းရရေဆိုတော့ကျွန်တော်ကျမရဲ့ဟိုခံစားချက်ကပေါ့နော်ကျွန်တော်တို့ဒီရေတောက်ဝဲဆိုတာကတနိုင်ငံလုံးအတိုင်းအတာအနေနဲ့ပါဝင်သက်သက်ရတဲ့အရာပေါ့နော်ကျွန်တော်တို့အားလုံးပေးခွင့်ရှိတဲ့ဒီတိုင်းနေပေးခွင့်အခွင့်အရေးကိုတန်းတူရတာနောက်ကျကျွန်တော်တို့မှလည်းဘာမှအတားအဆီးမရှိဘဲနဲ့ပေါ့နော်ကျွန်တော်တို့တိုက်တဲ့ ကိုယ်စလဲလောင်းကိုကျမတို့ကလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတာသူ့ကိုရွေးချယ်ဖို့အတွက်လည်းကျမတို့မှာဒီနေ့ပတ်သက်တဲ့အချက်လက်တွေကိုပြီးခွင့်ရတာသူ့ကိုလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရတာဒီနေ့ပြတာအတွက်ကိုကျမတို့မှာပါအနောင်ဖွဲ့ပါတာစီဘာစိတ်ပူပန်မှုမှမရှိပဲနဲ့ပေါ့နော်ကျမတို့ကြိုက်တဲ့ကိုယ်စလဲလောင်းကိုကျမတို့မဲပေးနိုင်တာမျိုးဆိုလိုတာပါဟုတ်တယ်
ဟုတ်ကဲ့အေးဆန်တို့အဖွဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင
်။ Okay ကျွန်တော်တို့အဖွဲ့က People Alliance for Credible Election Space လို့ကျွန်တော်တို့ခေါ်ပါတယ်။အာကျွန်တော်တို့မြန်မာလူဆိုရင်တော့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးတည်သူများကူပေါင်းလှုပ်ရှားမှုအဖွဲ့ပေါ့နော်ကျွန်တော်တို့ရဲ့အဖွဲ့နာမည်ကညကျွန်တော်တို့အဖွဲ့ကတော့ PAC Space ဆိုပြီးတော့လည်းအာတော်တော်များများကတည်ကြပါတယ်ဟုတ်ကျမတို့ကနိုဗ ెంబ ာမှာလုံးမဲ့ရွေးကောက်ပွဲမှာကျမတို့တနိုင်ငံလုံးအတိုင်းအတာအနေနဲ့ပေါ့နော်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့ပေါ့နော် observation လုပ်ဖို့အတွက်ကိုကျမတို့အဖွဲ့ကညီနေတဲ့အဖွဲ့ပါရွေးကောက်ပွဲနေ့စောင့်ကြည့်ရတဲ့ခုရတော့မဟုတ်ပါဘူးကျမတို့ဒီ August လမှာလုံးမဲ့ voter listအာမေဆန္ဒရှင်စည်ရင်ကတ်မယ်အဲ့ခါကျရင်လည်းကျမတို့တနိုင်ငံလုံးတိုင်းတာအနေနဲ့မေဆန္ဒရှင်စည်ရင်ကတ်တာကိုလည်းကျမတို့စောင့်ကြည့်မယ်ဒီ campaign period ရဲ့နှစ်လောက်ကိုလည်းကျမတို့စောင့်ကြည့်မယ်ကျမတို့မဲယုံထဲမှာကျမတို့ရဲ့ volunteer တွေနဲ့ကျမတို့ရွေးကောက်ပွဲ commission ရဲ့တရားဝင် accreditation ယူပြီးတော့ကျမတို့မဲယုံထဲမှာကြည့်ပါမယ်ရှင
် Bush Institute ရဲ့ဒီ Liberty နဲ့ Leadership Forum ပထမပတ်ကျောင်းဆင်ပွဲမှာသမရ Bush က
As I understand, there is an election coming up soon. Our hope is that the election is free and fair. Our hope that is not the election, but a election that leads to other elections. And if that happens, I am confident
that နောက်မှလည်းအလားတူရွေးကောက်ပွဲတွေဆက်ကျင်းပနိုင်ရမယ်လို့သူမျှော်လင့်တဲ့အကြောင်းနဲ့ဒီလိုအချိန်ရင်းမျိုးမှာဒီနှစ်ကျောင်းဆင်းတဲ့လူတွေနဲ့အေးဆန်တို့လိုနောက်နှစ်ဆက်ဆက်ပေါ့နော်ကျောင်းဆင်းတဲ့လူတွေနဲ့ကိုယ့်နိုင်ငံရဲ့အနာဂတ်ရေးကိုပုံဖော်ပေးနိုင်ရမယ်လို့သူအပြည့်အဝယုံကြည်တဲ့အကြောင်းပေါ့နော်ဒီလိုပြောတာနဲ့ပတ်သက်ပြီးတော့ပေါ့နော်အေးဆန်တို့ခုလာတက်နေတဲ့ဒီတင်နာကနေဘရမဘလို့ပုံဖော်ပေးနိုင်မယ်လို့ယူဆပါတယ်ရှင
် Liberty and Leadership ပေါ့ကျွန်တော်တို့ဒီလူငယ်ကောင်းဆောင်မှုဒီအတွေ့အကြုံရေး program ကနေပြီးတော့ကျမအတွက်လေ့လာစရာကြီးနောက်ရကျမပြင်ပြီးတော့အသုံးချလို့ရမယ်ပြင်ပြီးအသုံးချလို့ရမယ်ဟာကိုကျွန်တော်အများကြီးလေ့လာရတယ်ပေါ့နော်အခုဆိုကျမတို့တင်တာဆိုလို့ရှိရင်နှစ်ပတ်ထဲကိုရောက်လာပြီအဲ့နှစ်ပတ်ထဲမှာဆိုလို့ရှိရင်ကျမတင်ရသမျှကြီးအကုန်လုံးကကျမအလုံးမှာရောနောက်ရကျမခေါင်းဆောင်မှုအရေးအတွေ့မြင့်တက်ဖို့အတွက်ရောဒီ program ကတင်ပြရတယ်ကအများကြီးအသုံးဝင်ပါတယ်ဥပမာအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျမတို့ဒီ American နိုင်ငံရဲ့Constitution အကြောင်းနေတင်ရတယ် Free Government ဆိုတာပါလေမူရောကိုကျင့်တရားရောကောင်းတဲ့ခေါင်းဆောင်တရားဖြစ်ဖို့အတွက်ကိုကျမတို့ဘယ်လိုအချက်တွေကအရေးကြီးသလဲ Free Government နဲ့ Free Society ဒီရဲ့ဆက်ဆက်မှုကြီးနောက်ကျကျမတို့ Free Society ဖြစ်ဖို့အတွက်ကိုပြည်သူလူထုရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲအရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲဆိုတာကြီးလေကျမတို့သင်ရတယ်ဒီ American နိုင်ငံရဲ့ Constitution နဲ့ဒီအရေးကြီးတဲ့ဒီ Bill of Rights တွေလေ့လာရတယ်လေ့လာတဲ့အခါမှာကျမတို့တိုင်းပြည်မှာလည်းဒီဖွဲ့စည်းပုံအခြေခံနဲ့ပတ်သက်ပြီးတော့ကျမတို့ပြည်သူလူထုကလိုလားနေတဲ့အချက်တွေပြင်ချင်နေတဲ့အချက်တွေကျမတို့ရှိရပေါ့ဒီအခါကျတော့ကျမတို့ဒီအခြေခံဖွဲ့စည်းပုံလေဘုအတွက်ကိုပေါ့နော်ကျမတို့အတွက်ဗလေစာသင်ခန်းတွေပြလိုက်တဲ့ဒီ knowledge တွေဒါကျမတို့ကိုယ်နိုင်ငံမှာကိုပြန်ပြီးတော့ကျွမ်းအားပေးပြီးတော့အလုပ်လုပ်ဖို့အတွက်ကိုပေါ့အဲ့ဒီအချက်တွေအထောက်အကူဖြစ်တယ်ဒီ leadership program ကကျမတို့တင်ပေးတာရပေါ့နော်တခြားနိုင်ငံရဲ့ဒီဥပမာကောင်းတွေကိုကျမတို့တင်ပေးရသူကမင်းတို့ဒါတွေကိုပြန်ပြီးတော့ဒါတွေကိုအသုံးချရမယ်ဒါတွေကို copy ပွားရမယ်ဆိုပြီးတော့သူကအဲ့လိုမျိုးကျမတို့တင်ပေးတာမဟုတ်ဘူးဒီနိုင်ငံတွေမှာဒါမျိုးတစ်မျိုးကြီးရှိခဲ့တယ်မင်းတို့နိုင်ငံရဲ့အခုလက်ရှိအနေအထားနဲ့မင်းတို့ချိန်ပြီးတဲ့အခါကျတော့မင်းတို့မြန်မာနိုင်ငံကတွားကျင်နေတဲ့ future အတွက်ကိုမင်းတို့ဖြစ်ချင်တာတွေကိုဒီအနေပြီးတော့မင်းတို့ဘာအတွေ့အကြုံတွေယူသွားမလဲပေါ့ပြောမယ်ဆိုလို့ရှိရင်တော့ဟိုငားစာပေးတာမဟုတ်ဘူးငားမြားတက်အောင်ပဲသူကတင်ပေးတာပေါ့နော
်ဟိုနောက်ဆုံးနေနဲ့မေးချင်တာကပေါ့နော်အခုလေ November လ10ရက်နေ့ကျရွေးကောက်ပွဲကျင်းပဖို့ရက်ကလည်းအခုဆိုလို့ရှိရင်3လကျော်ကျော်လောက်ပဲလိုတော့တယ်ဆိုတဲ့ခါကျတော့ကျမတို့ဒီပြည်တွင်းကလာတဲ့သတင်းတွေရပေါ့နော်ဒီရွေးကောက်ပွဲမှာမဲပေးဖို့လူငယ်တွေနေနဲ့တိတ်ပြီးတော့စိတ်ဝင်စားတာမတွေ့ရဘူးလို့ကြရပါလိမ့်ရှင်အဲ့တော့ခါကြတော့လူငယ်တူအနေနဲ့ရွေးကောက်ပွဲဟာဘလောက်အရေးကြီးသေးဆိုတဲ့ဟာကို ဘယ်လိုတိုက်တွန်းချင်ပါလဲရှင်နောက်ဆုံးအနေနဲ့
ကျမတို့ဒီလာမယ့်ရွေးကောက်ပွဲမှာလူငယ်တွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာရာနှုန်းကြီးပါဝင်တက်တက်ပြီးတော့ပေါ့နော်ဥစားမှုတွေပေးဖို့ကိုနိုင်တဲ့အခန်းကဏ္ဍနေပြီးတော့တက်တက်ကြွကြွပါဝင်လှူဆောင်ပေးဖို့ကလုံးဝတရားရာဂိုင်းလုံးအရေးကြီးတဲ့ကိစ္စပါကျမတို့ဒီ2015ရွေးကောက်ပွဲကကျမတို့တိုင်းပြည်ရဲ့အပြောင်းအလဲတစ်ခုလည်းဖြစ်တယ်မြန်မာနိုင်ငံအနေနဲ့ရောနိုင်ငံတကာကဒီရွေးကောက်ပွဲပေါ်မှာကိုအာရုံထားတယ်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ကိုဒီရွေးကောက်ပွဲမှာလူငယ်တွေကအားသွန်ခွန်ဆိုင်နဲ့လိုခက်ခဲတွေပဲရှိရှိရုံရုံကြည်ကြည်ရဲရဲဝံ့ဝံ့နဲ့ပါဝင်ပတ်သက်ဖို့အရေးကြီးတယ်အဲကျွန်တော်တို့နိုင်ငံမှာဆိုရင်ဒီကျွန်တော်တို့အသက်18နှစ်ကနေပြီးတော့30ကျားလူကြီးကဒီရာဂိုင်းနှုန်းကများတယ်ပေါ့နော်ဒီလူငယ်တွေထဲမှာမျိုးသမီးတွေအများကြီးပါနေတဲ့အတွက်ရွေးပောက်ပွဲမှာမဲပေးတဲ့နေရာမှာပေါ့နော်လူငယ်အရေးအတွက်ဒီအကုန်လုံးကမဲပေးနိုင်ဖို့ကအများကြီးအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့နိုင်ငံအတွက်အရေးကြီးတဲ့ဒီရွေးကောက်ပွဲတစ်ခုမှာပြေအဝပါလို့ရှိရင်ကျမတို့ဒီရှေ့ဆက်သွားရမယ့်အလုပ်တွေအတွက်ကအားကောင်းတဲ့အချက်တစ်ချက်ဖြစ်တယ်ဆိုတာကိုကျမအနေနဲ့လေးလေးနက်နက်အားကိုထောက်ပြချင်ပါတယ်ရွေးကောက်ပွဲဆိုတာကကျမတို့၄နှစ်တစ်ချိန်မှကြုံတွေ့ရတာဖြစ်တဲ့အတွက်လေးနှစ်တစ်ချိန်မှအခွင့်အရေးရဖြစ်တဲ့အတွက်ကျမတို့လူငယ်သူတွေအကုန်လုံးအနေနဲ့ရောသူတစ်ဖြစ်အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလုံးဝလက်လွတ်မခံဘဲနဲ့ကျမတို့ရဲ့ရွေးချယ်ရမယ့်ကိုယ်စားလှယ်လောင်းကိုကျမတို့ရုံရုံကြည်ကြည်နဲ့ရေရဲဝံ့ဝံ့ရွေးချယ်ဖြစ်ဖို့အရေးကြီးပါတယ်ကျမတို့ဒီအခွင့်အရေးကိုလုံးဝအဆုံးရှုံးလို့မဖြစ်ပါဘူး
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်မကြခင်မှာတော့အစားအသောက်တွေကိုထုတ်ပိုးရမှာအသုံးပြုတဲ့ပလတ်စတစ်တွေရဲ့အန္တရာယ်အကြောင်းကိုသိပ္ပံတဲ့နည်းပညာစီစဉ်မှာကြားရမှာပါရှင်အခုသုတဆုံလေအမေရိကန်တခွင်အစီစဉ်ကိုအလှည့်ပေးပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သုတဆုံလေအမေရိကန်တခွင်အစီစဉ်မှာတော့အမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်တွေမှာဖွဲ့စည်းထားတဲ့ဒီចောင်းသားအစည်းအရုံးတွေအကြောင်းတင်ပြပေးထားပါတယ်ဒီဖွဲ့စည်းဝင်ចောင်းသားတွေအနေနဲ့တာမန်ចောင်းသားရေးရာကိစ္စတွေအပြင်ပညာရေးဆိုင်ရာကိစ္စရပ်တွေမှာလည်းပါဝင်ဆုံးဖြတ်ခွင့်ရှိတယ်လို့ဆိုပါတယ်ဆန်ဖရန်စစ္စကိုဒေတာကောလိចောင်းသားအစည်းအရုံးမှာပါဝင်လှူရှားခဲ့တဲ့မက်ခင်သီရိနန္ဒာဆိုးကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
ဟုတ်ကဲ့ဟိုမက်ခင်သီရိနန္ဒာဆိုခင်ဗျာဒီပထမဆုံးအနေနဲ့ကျွန်တော်မေ့ချင်တာကဒီအမေရိကမှာရှိတဲ့ပေါ့နော်ဒီចောင်းသားသမဂ္ဂအဖွဲ့အစည်းတွေဆိုတော့အဲ့ဒါနေနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားဒီចောင်းနေမှာဘယ်လိုမျိုးအဖွဲ့အစည်းတွေရှိတယ်ဆိုတာကိုလေ
ဟုတ်ကဲ့ရှင်ဒီနိုင်ငံမှာတော့ចောင်းသားအဖွဲ့အစည်းရှိလာတာကတော့ကြာပြီပေါ့နော်1800ကျော်လောက်တည်းอ่ะဆိုတော့သူကဒီចောင်းသူចောင်းသားတွေကပဲဒီចောင်းသူចောင်းသားတွေကိုပြန်ပြီးတော့ကျောင်းသားအစိုးရအဖြစ်နဲ့ဟိုဟာတင်မြှောက်ကြတာပေါ့နော်မဲပေးတဲ့စနစ်နဲ့ပေါ့လေပြီးရင်ဒီနိုင်ငံမှာကျောင်းသားအဖွဲ့အစည်းကတော်တော်လေးအရေးပါတယ်သူတို့ကဒီကျောင်းတွင်းမှာကျောင်းသားအရေးတယ်မကောက်ပေါ့နော်အပြင်ကဒီပညာရေးစနစ်ကလည်းအပြင်ပြည်သူလူထုနဲ့ဆက်ဆက်နေတော့ဒီသူတို့ရဲ့ထောက်ပံ့ငွေတွေရှိတယ်နောက်တကယ်တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရဒီရှိတယ်သူတို့တွေနဲ့ပါတွဲပြီးတော့အလုံးလုံးကြားရတယ
်ဆိုတော့အဲ့ညမှာတခုကျွန်တော်ဖြတ်မိချင်တာကလေအခုဒီမှာဟိုကျွန်တော်တို့တိတိလောက်ဆိုရင်ပေါ့နော်ဒီအမေရိကန်တက်တူကောလိပ်ဒီမှာကျောင်းသားအဖွဲ့အစည်းတွေဆိုပြီးရှိကြတဲ့အခါမှာအဲတချို့တွေဟာကြီးကြတော့ဒီဟို student government ပေါ့နော်ဒီကျောင်းသားအစိုးရပေါ့ဟိုဗမာလိုတဲ့တဲ့ပြန်မယ်ဆိုရင်တော့ student government နောက်ဒီ student association ဆိုပြီးတော့ရှိတာဟိုအဲ့လိုဟာမျိုးတွေလည်းရှိတယ်လေဆိုတော့ဟိုကျောင်းသားသမဂ္ဂဆိုပြီးတော့ဟိုတိုက်ရိုက်အသုံးနှုန်းကိုသုံးဆွဲတာမျိုးတော့မရှိဘူးခင်ဗျအဲ့ဒီ quota ချက်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
သူကအမှန်မှားကတော့သူတို့တွေရဲ့လှုပ်ဆောင်ချက်တွေကသဘောတရားကအတူတူပါပဲအခေါ်ဝေါ်ကွာသွားတဲ့သဘောပဲသူကကျောင်းသားအရေးကိုလှုပ်တယ်ကျောင်းသားကတင်မြှောက်ထားတယ်ကျောင်းသားတွေအတွက်ဆုံးဖြတ်နိုင်တယ်ဟိုဟာပေါ့နော်ကျောင်းသူကျောင်းသားကောင်းဆောင်နေပေါ့အဲ့ဒီအဖွဲ့အစည်းမှာဒီက student union ဆိုပြီးတော့တုံးတာကကြတော့သ တို့အဆောက်အဦးကိုတုံးတာများတယ်ကို
အထူးသဖြင့်ဒီအမေရိကမှာဆိုလို့ရှိရင်တိုင်းရင်းသားတွေတော်တော်စုံကြတယ်နိုင်ငံတကာအကြောင်းသားတွေလည်းလာပြီးတော့တက်ကြတယ်ဆိုတဲ့အခါကျတော့ဒီဟိုသက်ဆိုင်ရာဒီတိုင်းရင်းသားလူမျိုးတွေအလိုက်အဲဒါမှမဟုတ်ရှင်လည်းဒီနိုင်ငံတကာကလာကြတဲ့ကျောင်းသားတွေဆိုပြီးတော့တီးကြဖွဲ့ပြီးတော့အဲဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေလည်းရှိတယ်လေဆိုတော့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကရောဘယ်လိုမျိုးဒီလှုပ်ရှားမှုတွေကိုလုပ်ကြလဲခင်ဗ
ျဒီခုနကပြောတဲ့အဖွဲ့အစည်းတွေပေါ့နော်သူတို့တွေကကိုယ်စိတ်ဝင်စားရာကိုယ်တန်ရာနော်ဒီတိုင်းရင်းသားလူမျိုးပေါင်းစုံနောက်နိုင်ငံတကာလာတဲ့အဖွဲ့အစည်းဒါတွေမကဘူးတချို့ဆိုလို့ရှိရင်issue based interest based ပေါ့နော်အဲဒါပါတော့အမျိုးသမီးနဲ့ဆိုင်တဲ့အုပ်စုတွေရှိမယ်စစ်ပြန်အုပ်စုတွေရှိမယ်နောက်အဲတောင်းသူကျောင်းသားတွေမှာကျမကြီးအရာပဲဖြစ်ဖြစ်နော်တခြားဟိုပေါ့လေအာကိုခန္ဓာအဲအင်္ဂါအရာပဲဖြစ်နော်ဟိုမပြည့်မပြည့်စုံတဲ့ကျောင်းသူကျောင်းသားတွေရှိမယ်စသဖြင့်ပေါ့လေအဲဒီလိုမျိုးအားလုံးကဒီ student government ရဲ့အဖွဲ့အစည်းတွေမှာလွှဲနေတာပဲကိုအားလုံးကလေ
ဟုတ်ပြီဆိုတော့ဥမာ Mackin Theory နန္ဒဆိုးအနေနဲ့ပေါ့နော်ဟိုဟိုခုနလိုဒီကိုကျောင်းတက်ခဲ့စဉ်ကာလမှာဟိုတာမိုးလို့ရှင်လဲဒီလိုအဖွဲ့အစည်းတွေမှာကိုတာဝန်ယူခဲ့စဉ်ကာလမှာဟိုတွေ့ကြုံခဲ့ရတယ်ပေါ့လေထူးထူးခြားခြားအဖြစ်အပျက်လေးတခုကိုပြပြပြီးပါဆိုရင်ဘယ်လိုအကြောင်းအရာမျိုးဟိုဖြစ်နိုင်မလဲခင်ဗျဟ
ုတ်ကျမအနေနဲ့ကတော့ဒီ San Francisco California ကSan Francisco မှာရှိတဲ့ City College of San Francisco ဆိုတာသူတို့ရဲ့ San Francisco ဒီဒါ College ပေါ့နော်အဲ့ဒီမှာ2017ကနေအဲကျောင်းသားအစိုးရအဖွဲ့အစည်းမှာကျောင်းသားအမတ်အနေနဲ့ရွေးကောက်တင်မြှောက်ခြင်းခံရပြီးတော့တာဝန်ထမ်းဆောင်ခဲ့ပါတယ်ဒီကျောင်းသူကျောင်းသားအခွင့်အရေးရဲ့နောက်ပညာရေးနဲ့ပတ်သက်တဲ့ရမုံငွေတွေကိုမလျှော့ချဖို့ပေါ့နော်အဲ့ဒါတွေကိုဥပဒေပိုင်းကနေပြီးတော့ကာဝေပေးနိုင်အောင်လို့ဆိုပြီးတော့အထူးဆောင်ရွက်ခဲ့တယ
်ဟုတ်ကဲ့အဲ့တလောရုံးကပေါ့နော်ဒီចောင်းသားတွေဒီအထူးသဖြင့်ဒီကယ်လီဖိုးနီးယားမှာရှိတဲ့ចောင်းသားတွေကသူတို့ဒီចောင်းအတွက်ပေးရတဲ့ဇေယိတ်တွေတက်လာတဲ့အခါကျတော့ဟိုဆန္ဒပြတာတို့ဘာလို့လဲကျွန်တော်တို့ကြားရပါတယ်ဆိုတော့ဒီចောင်းသားတွေအနေနဲ့အခုလိုတောင်းဆိုတဲ့အခါမှာရောရလက်ကဟိုဘယ်လိုရှိလဲခင်ဗျရ
လက်ကတော့ဟိုဆက်ပြီးတော့တွားနေရတာပါပဲကိုသူတို့လေဒီတခုအဲ့မှာတွေ့တာကဆရာဆရာမကောနောက်ဒီမှာဒီကျောင်းသူကျောင်းသားအရေးကိုကင်တွဲတဲ့ administration ဆိုတာလည်းရှိတယ်ကိုဒီအစိုးရနဲ့ကျောင်းသူကျောင်းသားဂျားမှာတရားလို့ပေါ့နော်ပေါင်းကူပေးထားတဲ့ပုံကိုလေးပေါ့နော်အားလုံးကဟိုဘယ်လိုပြောမလဲစူးစူးစီစီနဲ့စိတ်ဝင်တစားနဲ့ဒီလိုဟိုပညာရေးနဲ့ပတ်သက်တဲ့ကျောင်းသူကျောင်းသားကိစ္စကိုဝိုင်းဝန်းပြီးတော့မှသွေးနွေးကြတယ်မတူညီတဲ့အမြင်ရှိရင်လည်းပြဿနာတော့မဟုတ်ဘူးအားလုံးကလေကိုဟိုမတူညီဘူးဆိုရင်လည်းအားလုံးထိုင်ပြီးတော့ပေါ့နော်သွေးနွေးဖြည့်ရှင်းကြတယ်အဲ့ဒါကတော့တော်တော်လေးကိုအတူယူရကောင်းတယ်ပေါ့နော
်နောက်တစ်ခုပေါ့လေဆိုတော့ဒီအမေရိကရဲ့ပညာရေးစနစ်မှာကဒီအတန်းထဲမှာဆိုလို့ရှိရင်စာတင်တဲ့ဆရာမနေပြီးတော့အဲဟိုဖတ်ရမယ့်စာအုပ်တွေကိုပေးတယ်ဖတ်ရမယ့်အကြောင်းအရာတွေကိုပေးတယ်အကြောင်းသားတွေကဖတ်လာပြီးတဲ့အခါကျရင်တင်လိုက်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဆွေးနွေးကြတာမျိုးတွေရှိတာပေါ့လေဒီအကြောင်းသားသမဂ္ဂလူမျိုးဒီအဖွဲ့အစည်းတွေကနေပြီးတော့အကြောင်းသားတွေအရေးကိုလှုပ်ရှားတဲ့အခါမှာဒီသက်ဆိုင်ရာကအဲဒီအကြောင်းအတောင်ရှိပုဂ္ဂိုလ်နေနဲ့ပဲဖြစ်ဖြစ်ဌာနဆိုင်ရာဒီအစိုးရဒီအကြီးအကဲတွေနဲ့ပဲဖြစ်ဖြစ်တွေ့တဲ့အခါမှာရောဒီအမေရိကပညာရေးစနစ်ရဲ့ခုနလိုလေ့ကျင့်သင်ကြားပေးမှုကဘလောက်အထိအောင်အထောက်အကူဖြစ်တယ်လို့မြင်မိပါလေ
ဒီเจ้าနေမှာကခုနကိုပြောသလိုတိုင်းသားလူမျိုးတွေကလည်းများတယ်လူတွေရဲ့စိတ်ဝင်စားတဲ့ကိစ္စတွေတမိုးထားတဲ့ကိစ္စတွေသူတို့ဖြတ်တန်းလာတဲ့တွေးကြုံနေရလဲအမတန်ကိုစုံလင်တော့လေအတခါတလေမှာလည်းပဲတယောက်နဲ့တယောက်နဲ့မတူတာတွေသဘောကွဲပြားတာတွေထိတ်တိုက်ရင်ဆိုင်ဖြည့်ရှင်းပေးရတာတွေအဲ့ဒါတွေရှိတော့ခုနကလို့ဟို delay တွေရင်ကျိမှုတွေရှိမယ်ဆိုလို့ရှိရင်ဖြည့်ရှင်းရတဲ့အခါမှာဟိုတိုပို့ပြီးတော့အများကြီးအဆင်ပြေတာပေါ့နော်နောက်ပြီးတော့ဟိုရင်းရင်းကျေးကျေးနဲ့ဒီကိစ္စလေးကိုဖြတ်တန်းနိုင်တာပေါ့
ဟုတ်ကဲ့နောက်ဆုံးမေးခွန်းပါခင်ဗျဟိုအမေရိကန်အပါဝင်ပေါ့လေတကယ်တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒါတိုင်းပြည်ရဲ့အနာဂတ်ခေါင်းဆောင်တွေဖြစ်တဲ့လူငယ်တွေကျောင်းသားတွေကိုမြေတောင်မြောက်ပေးတယ်ပြုစုပြောထောင်ပေးတယ်တကယ်လို့ပေါ့လေဒီတိုင်းပြည်ဒီပြည်မှာဒီဒီတိုင်းပြည်ရဲ့အနာဂတ်ရည်ရွယ်ချက်တွေဖြစ်တဲ့ဒီခေါင်းဆောင်တွေဖြစ်တဲ့လူငယ်ကျောင်းသားတွေကိုမြေတောင်မြောက်ပေးတာမရှိဘူးအားပေးအားမြောက် ဒါမရှိဘူးဒါအပြင်ပေါ့နော်ဒီလူငယ်တွေစုပေါင်းပြီးတော့အလုပ်လုပ်ကြတဲ့ဥမာចောင်းသားတမကလို့အဆောက်အဦမျိုးကိုဒီမိုင်းခွဲပြီးတော့ဖျက်ဆီးပလိုက်တယ်ဆိုတော့ဒီဖြစ်ရမျိုးရှိတယ်ဆိုလို့ရှိရင်ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ဘာမှန်းပြောချင်လဲခင်ဗျာ
ပညာရေးစနစ်ចောင်းသူចောင်းသားတွေရဲ့အဖွဲ့အစည်းတွေနောက်ပြီးတော့ဒီဟိုပေါ့နော်အများပြည်သူလူထုကပညာသင်နိုင်တဲ့နော်ចောင်းနေစနစ်တွေဆိုတာကဒီចောင်းသူចောင်းသားတွေအတွက်ရှိတယ်ဆိုတာလည်းမဟုတ်ပါဘူးအဓိကကဒီ social order လို့ခေါ်တဲ့ဟိုတိုင်းပြည်မှာပေါ့နော်ကစင်ကလျားမဖြစ်ရအောင်ပေါ့နော်ဒီလိုပညာရေးစနစ်တွေဆိုတာရှိနေတာပါအဲ့တော့လေအဲ့ဒီလိုမြေတောင်မြောက်ပေးမှုတွေမရှိဘူးဒီအနာဂတ်ကိုဆက်ပြီးတော့ထမ်းပိုးရမယ်ပေးဆောင်ရမယ်ဒီចောင်းသူចောင်းသားတွေကိုဟိုပေါ့နော်ပံ့ပိုးမှုနေရာပေးမှုတွေမရှိဘူးဆိုလို့ရှိရင်သူတို့ရဲ့ social order ကဘလို့မှလေဟိုတေချာပေါ့နော်ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်နဲ့ရှိမှာမဟုတ်ပါဘူ
းကိုအောင်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာစီစဉ်မှာဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးသန့်ဘူးကွန်တွေကိုထည့်ပြီးကြော်တယ်လို့ပြောနေကြတာမို့ဘန်အန်ဒီယရီရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နေရာတွေကိုဒီတစ်ပတ်မှာပြောပြပါရစေပလတ်စတစ်ကထွက်တဲ့ဆိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရင်သားကင်ဆာရံပုံငွေအဖွဲ့ကနေပြောပါတယ်ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုသိဖို့လိုတာပါ plastic တွေကိုစွန့်ပြရမှာလိုက်နာဖို့အတွက် plastic လုပ်ငန်းအသင်းကြီး SPI က plastic တွေကိုအမျိုးအစား5မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိတ်တွေထွက်လာစေတဲ့ plastic ကိုတော့အကြမ်းဖျင်းအဖျင်း3မျိုးခွဲထားပါတယ် bisphenol A BPA ဓာတ်ရုပ်ပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတ်ရုပ်အဆိတ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗိုနိတ်တွေကနေထွက်လာတာပါသူကိုပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကနေကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းတွေထွက်လာစေတဲ့နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကိုတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပုဂံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့PVC လို့ခေါ်တဲ့ polyvinyl chloride ပါသူဟာကာစီနိုဂျင်အစိတ်ဖြစ်နေတတ်မှတ်ထားတဲ့ vinyl chloride နဲ့ dioxin တွေကိုထုတ်ပေးပါတယ်ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကို carbon hydrogen oxygen ပါတဲ့ drop bomb နဲ့ပြုတ်လုထားတာလို့ Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ် AG ကပြောပါတယ
်ရေတန့်ဘူးတွေကို PED ဆိုတဲ့ polyethylene terephthalate အမျိုးအစားနဲ့လုပ်ပါတယ်recycle code လို့ခေါ်တဲ့ SPI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတော့တင်ကိတာပြတ်ထားတာတော့နံပါတ်1အမေရိကန်မှာရှိတဲ့နေတံပူးတွေဆိုရင်တော့အများသောအားဖြင့်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။ဗမာပြည်မှာတော့ဘယ် PET မျိုးစားကိုသုံးတယ်လဲတော့မသိပါဘူး။ဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ဗမာပြည်မှာလည်းရေတံပူးတွေကဘူပေါင်းကုမ္ပဏီတွေရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူး။ဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်ပူနံပါတ်ပလတ်စတစ်ကိုလုံတုံးရလဲပြီးလို့လုံတုံးရဆိုလို့ရှိရင်ဒီပလတ်စတစ်ကိုရုတ်တရက်မီးခူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ်အန်တီမိုနီအောက်ဆိုက်ဆိုအဲအန်တီမိုနီကအဆိတ်တက်နိုင်တဲ့ဓာတ်တည်းရှိတယ်ဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ပလတ်စတစ်ထည့်ရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တမတွေ့ကြပါဘူးဟိုတခြားအမေရိကန်မှာရှိတဲ့ပူတွေမှာဆိုတော့လည်းမတွေ့ဘူးသို့တော်လည်းတခြားတိုင်းပြည်မှာကြတော့ဒီ PE တွေပူရရနေပြီးတော့အန်တီမိုနီတွေကထွက်ကြလာတဲ့ဟာလဲညားသွားတာလဲတွင်းတွင်းနိုင်တယ်လို့ပြောတယ
်။အန်တီမိုနီကနေအန်ဒီယေပေးတယ်ဆိုတော့ဘလူးအန်ဒီယေတွေပေးနိုင်တာပါ
။အန်တီမိုနီတခုရဲ့ဆိုဂျူကတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့၄ကုဗမီတာမှာအန်တီမိုနီ1ကီလိုဂရမ်ပါရှုမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။ဒါပြုတ်ပိုင်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအစိတ်တင်တာတချို့ကလည်းပြောတယ်အာဆင်းတဲ့လောက်ကိုဟိုဖြစ်တယ်လို့ပြောတယ်။
要一旦不离啊，把地倒也太不得得呗。都如我教教人家嘛，没懂得不呢？得差人家那个嘛，对呀的不？我懂呀你的，我啥？我嘛说了先，就来配上了，就上了嘛说了先。第二流的 plastic 就一点的太假了，对吧？所以底下的嘛，俺的等一下不老老实吧。
这个路一太差的，就一个 plastic 的把握一样不呢？啥都得铁路也没算呢，俺的没信任，多多的铁路来也记得的。这个这个是你的也对不见面的也有看到了他的 plastic 然后碰到了三十步路的哎呀后来路线呢不要说不见面了路线哎 plastic 路他的车啊大多别是也也别别为麻烦的哎呀的车是那不得看了家里跟他表给的我是的啊 plastic 的包啊表没有哎 plastic 车啊大多别是的啊啥的样嘛哎呀那叫都东呢都东没别是啊来慢慢东梦东你哦慢慢所以呢你也没事东梦东你慢慢我说了你也习惯了然后的车个嘞那是 plastic 的 park 里啊把包没所以呢我那么高毛的嘛太熟悉那白马所以的就是哪里啊卖的布布都他的那些个，看他的 plastic 和纱米样的，他的乌衣 baby 对啦，喂哩，大家毛都带些什么来吃的？
的妈妈那个嘛，古 microwave 的 microwave oven 吧，喏，伊不哩倒你家嘛。所以的 microwave 呢，弄伊来看嘛，喏，白萝卜丝没有特别肉，么弄伊来木嘞，伊拉奶奶表表表吧。
的，除了的 microwave 不都没输赢 ，plastic 的布啊，那不嘛 microwave safe 哦 ，microwave 呢，都用爸妈们皮肤出来，啥干他的 plastic 皮啊，爸妈。啊，那么好多事情哦 ，microwave 路来没输赢的 plastic 皮啊，得的也不喏。狗呢，啥都得要多嘛不喏。啊，那得一几百的，除了片泡过颗粒的哩 ，polystyrene 的路出来，皮泡过颗粒，所以 microwave 不弄啊，我们懂点么？啊，第二个。plastic 没有米不低啊嘛，我白，这个没有米不低，有甚子？但那那 microwave 它不太大搞那不咯？地摊那里啊嘞，那么些的路嘞，那不路里有嘞，用家里的皮布，皮夹皮的路嘞，而路里啊，不低白啥呢？后浪后浪嘞不低，哎的车，那的车个嘞，过年呢，把老夫人这里说，的车个咯，这卡东别是的哦，几里外水皮咯，好啦，那都卡撇那都嘛呢，都包说这卡外都木标啥嘞，那都过嘞，过。东呢哈，我们大暖炉太旺的哈，是暖炉为太嘛。不要拉满的 plastic 的后面呢，因为它 acid 太卡比它皮内保温是不能冷。而不要拉满的呀嘞，都卡皮内不喏。然后的吃卡巴嘞，所以卤味嘛嘞，别那么大比我的天哦，大几也嘛嘞没丢。我们说的 plastic 个，不要拉嘞，把皮嘛嘞，那比都要安尼的呀，巴黎嘞不喏。哎呀嘞，表它嘞没修，那比着嘞，我们嘛说了咯。biscuit 使用的骨头没，所以头部来的 plastic 的，把嘞三斤三重的你也打，不都啊，生产是新的嘞，打嘞不都嘛没地的有不喏？哎呀，不能你拿木哦，那不时间白嘛嘞，免疫路嘞不喏。
他爸爸完全 engineer， 到一级也标价进来呗。提的人不准，对半嘞，你别人干哪路？提嘛呗，先拿来的也是，拿着爸妈偏比商家欧美喏。
တခင်မြတ်သက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VOA ကအခုတန်လှည့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြီးပြည့်ချင်းမြမဆန်တော်ချင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ3225နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင် VOA ရဲ့စီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာနေသေးတဲ့ချိန်လေးတွင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင်
တောင်ကယ်ရိုလိုင်းနာလွှတ်တော်မှာနှစ်ပေါင်း50ကျော်လွှင့်တင်ထားတဲ့ American ပြည်ရင်းစစ်ကာလကတီးခြားခွဲထွက်ခြင်းသူတွေတုံးခဲ့ကြတဲ့ Confederate အလံကိုတောင်ကယ်ရိုလိုင်းနာဂုံပြူရဲတပ်ဖွဲ့ဝင်တဦးကအလံတိုင်ကနေဒီကနေ့ရှော့ချခဲ့ပါတယ်။ဒီလိုမျိုးအလံကိုတိုင်ကနေချခဲ့တဲ့အခါမှာတော့ဒီအခမ်းအနားကိုတက်ရောက်လာသူတွေက USA ဆိုပြီးတော့ hit ကျွေးခဲ့ကြတယ်လို့ American အလံတွေကလည်းဝေယမ်းခဲ့ကြပါတယ်။လွန်ခဲ့တဲ့လအတွင်းတောင်ကယ်ရိုလိုင်းနာပြည်နယ်ချားလ်စ်တန်မြို့ကလူမဲရီရဲ့သမိုင်းဝင်ဖခင်ချောင်းအတွင်းလူပြူတနတ်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွှင့်ထူမှုကိုအခုလိုမျိုးအဆုံးသတ်ခဲ့တာဖြစ်ပါရခင်ဗျာအီရန်နျူကလ িয়ার ရဲ့ပြည်သက်ဆွေးနွေးဖြေရှာဖို့တမန်ရက်ဖြစ်တဲ့ဒီကနေ့တောက်ကြနေ့ကိုကျော်လွန်လာပြီးတဲ့နောက်ကမ္ဘာအင်အားကြီးနိုင်ငံကောင်းဆောင်တွေနဲ့အီရန်ကြားတနင်္လာနေ့အထိဆက်လက်ဆွေးနွေးကြမှာပါဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိပေမဲ့နှေးကွေးလွန်းနေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်ကပြောပါရယ်
နှစ်ရှည်ထောင်နှံချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လွတ်ပေးဖို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ် Unity Channel နဲ့ Bimon တက်နေ Channel ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးတို့ကိုထောင်နှံချမှတ်ပြီးတနည်းအကြမ်းဒီကနေ့မှာအခုလိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါလေရှင်ဒီညာစီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ကျွန်မတော့နနာချမ်းပါ VO American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ25 30နဲ့50ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOE ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.